မြန်မာနိုင်ငံအလဲပိုင်းစားပေါက်တဲ့ဒေသတွေမှာရေငန်ချောင်းတွေကိုပိတ်ပြီးစောက်တဲ့ဆယ်မျိုးတွေအတွက်စားတဲ့နေတဲ့ရေမျိုးရအောင်စိုက်ပျိုးရေးနဲ့ဘလို့ပြုပြင်နိုင်မယ်ရေရှားတဲ့ဒေသမှာဆယ်ဆောက်ပြီးပိတ်ထားရတဲ့ရေတွေကိုအလဟတ်တမဖြစ်အောင်ဘလို့ပေးဝေသင့်တယ်ဆိုတာတွေကိုဒီတစ်ပတ်မှာပြောပြပေးပါစေမြင်းချံခရိုင်တောင်တာမြို့နယ်ထဲမှာရှိတဲ့ဝဲလောင်ဆဲလူရေငန်ချောင်းတွေကိုပိတ်ပြီးစောက်ထားတဲ့ဆဲမျိုးတွေအတွက်သူ့အထက်မှာဆဲကန်တစ်ခုဖြစ်စေအပင်တစ်မျိုးမျိုးစိုက်ပျိုးတာမျိုးဖြစ်စေလှုပ်ပြီးရေရဲ့အငန်တက်တွေရော့အောင်လှုပ်ပေးနိုင်တယ်လို့ရေစင်းစိုက်ပျိုးရေးတက္ကသိုလ်ကကျောင်းအောင်ကြီးဟောင်းဆရာဆလိုင်းထွန်းတန်းကပြောပါတယ
်သူတဖြစ်ဒီအညာဘက်ကဆဲတွေဒီလိုရေငန်ရှိတဲ့ဆဲဒီမှာဆိုလို့ရှိရင်ကျွန်တော်တို့ပြည်သလောက်ပေါ့လေအဲ့ဒီဆဲထိတ်ကန်နေပြီဆဲကလေးသေးသေးလေးတခုဆဲကန်လေးလို့တယ်ဥပမာဆိုကြပါစို့မိထီလာဆဲလို့ပဲသူထိတ်ကန်နေပြီတော့မုံတိုင်းဆဲသူခံထားတယ်အဲ့ဒီကနေပြီတော့မှပြန်ပြီးတော့သူတို့လွတ်တဲ့ဥစ္စာဆဲရည်တွေကိုနောက်ပြီလို့ရှိရင်ကျွန်တော်တို့ဆဲရည်တွေကိုဝေတဲ့ဥစ္စာတွေကကျွန်တော်စီမှာသာသာရှိတာဘာမှမရှိပဲဟုတ်အဲ့တော့ဒီဆဲရည်ဝင်တဲ့ပတ်လေဒီလေလို့တော့ watershed ခေါ်တာပေါ့အဲ့ဒီနေရာတဝိုက်ကိုတော့မိုးရွာရင်တားတဲ့ဒီအသားလေးတွေလောက်ပါပဲအဲ့ဒါကဘယ်လိုဆိုလို့ရှိရင်သူအဲ့ဒီမှာဘလောက်စောက်မှတ်တဲ့ပုံမှာတည်ပြီးတော့မှဥပမာသုံးပြီးဆင်းဒါမှမဟုတ်လေးပြီးဆင်းငါးပြီးဆင်းမှတကမ်းနဲ့ control light ပင်လေးတွေစိုက်ထားပင်ကဟိုတဲ့ကြွမီးတန်းစိုက်ရတယ်သူတို့ပြည့်ကျော်ဘောစကိုင်းလေးတွေစိုက်ထားတယ်အဲ့ဒီဘောစကိုင်းကခါလောက်ပါဆိုလို့ရှိရင်ကျော်ဖြတ်ပလိုက်ရအဲ့ဒီဖြတ်တဲ့ဥစ္စာတွေကိုပြန်ပြီးတော့အပင်တွေအဲ့ထက်မှပဲပြန်ထည့်ထည့်တော့သူဟာသူပြန် fertilizer ဖြစ်လာတယ်ရေကစိတ်ပြီးတော့မှအောက်ကိုဆင်းလာတယ်အဲ့တော်တန်းနဲ့စားတွေအဘတော်တနာအတင်းမလင်းဆင်းလာမဲ့ရည်ဒီဟာအဲ့ဒီကနေပြီးစီတားထားတဲ့အတွက်ကြောင့်ဆေးရည်တော့ရည်ဝင်တယ်ဖြည်းဖြည်းပဲဝင်တယ်ရည်ကောင်းနေဝင်လာတယ်အဲ့ဒါလို့ဖြစ်နေတယ်အဲ့တော့ဆေးရည်ပါထိတ်ကနေပြီးဆေးကလေးကူတားဖို့လိုတယ်အဲ့ဒီဆေးရည်တွေဝင်မဲ့နေရာတွေမှန်သမျှဟာဘုန်းကြီးကပြောဆို control alike စိတ်ပြီးတော့ဝင်နိုင်အောင်ပင်လေးတွေစိုက်ချဖို့လိုတယ်အဲ့ဒီခံလို့ရှိရင်တိတ်ချက်ကသူကအဲ့ဒီကောလာတဲ့ဥစ္စာကောအောင်လုပ်တဲ့သဘောရှိလာမယ်ဒုတိယကသားလဲနေတဲ့နဲလာ
စားတတ်များတဲ့မြေမျိုးအတွက်စိုက်ပျိုးရမယ့်အပင်တွေဟာအငန်ဓာတ်ကိုခံနိုင်တဲ့အပင်မျိုးဖြစ်ဖို့လိုသလိုတဘာဝမြေဆွေးကိုပဲတုံးဖို့အကြံပေးပါတယ်
။အဲ့ဒီမှာဓာတ်မြေဩဇာမထည့်ရင်ကောင်းမယ်။မြေဆွေးကအကောင်းဆုံးပဲ။ဓာတ်မြေဩဇာတဲ့မှာဆိုလို့ရှိရင်လည်းပဲအာကလိုက်ကိုအားပေးပဲဓာတ်မြေဩဇာမျိုးဆိုလို့ရှိရင်တော့မထည့်ရင်ကောင်းမယ်ထင်တယ်။အပြာလုံးဝမထည့်ပါနဲ့။နောက်ကြီးလိုဘာလို့မြေဆွေးပဲထည့်ပါ။အငန်ဓာတ်ကိုခံနိုင်တဲ့အပင်တွေကိုစိုက်ပါ။စပါးဆိုင်တောင်မှပဲဒီရေလွှမ်းပြီးတော့စိုက်တဲ့စပါးမျိုးပေါ့ပဲနဲ့တောင်ပေါ်မှာစိုက်တဲ့တောင်ရစပါးပေါ့ခြေရင်းမှာရေဝတ်ပုံမလိုဘူးလေအဲ့ဒီစပါးမျိုးစိုက်လို့ရှိရင်အဲ့ဒါပို့ပြီးတော့ကောက်ပဲလို့ကျွန်တော်ထင်တယ
်ဒီလိုမျိုးခေါင်ရရှာဒေတာအတွက်စိုက်ပျိုးရေးမှာဆဲရည်ကိုဘယ်လိုပေးဝယ်သင့်ပါသလဲဂျိုင်ကာအဖွဲ့ရဲ့ရေရင်းမြဆိုင်ရာအကြံပေးအင်ဂျင်နီယာဦးအောင်ဆွေရဲ့အမြင်ကိုကြည့်ရအောင်ပ
ါကျွန်တော်အနေနဲ့မြင်တာလေခင်မီတမန်ကြီးတွေစောက်တယ်ရေတွေတူလောင်ထားတယ်အဲ့ဒီလောင်းတားရည်တွေနဲ့ကျွန်တော်တို့ကရေးပေးတယ်ပြီးတော့ကျွန်တော်တို့ကဟိုရှေးနှစ်ပေါင်းများစွာကမြန်မာမင်းနေလက်တက်ကလုပ်ခဲ့တဲ့မြောင်းနေနဲ့ပေးတဲ့စနစ်တဲ့ပိုက်လုံးနဲ့ပေးတဲ့စနစ်ကပိုးပြီးတော့ကျိုးရှိမယ်ပိုးလည်းတာသွားမယ်ရေတစ်စက်ဟာရှေးတစ်စက်လောက်တန်နေရှိတဲ့မုခောင်ရေရှာဒေသမှာပေါ့လေရေဆုံးရှုံးမှုမရှိတဲ့အတွက်ကြောင့်ပိုးလည်းကောင်းမယ်ပေါ့အဲ့ဒီအချက်ကိုကျွန်တော်တို့ထည့်သွင်းစဉ်းစားဖို့ကောင်းတယ်ဒုတိယကျွန်တော်စဉ်းစားမိတဲ့အချက်ကဆက်နိုင်ငံနဲ့ကြည့်ပြီးမှသတိထားမိတာကျွန်တော်တို့ကတမန်ကြီးကိုစောက်ပြီးတော့ရေတွေတူလောင်ထားပြီးတော့အဲ့ဒီရေတွေကိုကျွန်တော်တို့ကမတိစား၃သီးစားပေါ့လေအဲ့လိုစက်ပြေးတွေလုပ်တယ်အတွက်တော့ချတယ်မှတ်မှားတယ်ဒါပေမဲ့အောက်ကလေတွေကြီးလိုက်တဲ့အခါမှာတွင်းနေနေပေါင်းများစွာကအကန့်ကန့်ထားတဲ့လေကွက်အငယ်လေးတွေအကန့်လေးတွေရှိတယ်အဲ့ဒီအကန့်လေးတွေအငယ်လေးတွေကိုရေပေးဖို့ဆိုတာကြတော့ခက်ခဲမှုတွေအများကြီးရှိတယ်ရေဆုံးရှုံးမှုတွေလည်းရှိတယ်ဒါကြောင့်ဒီလေကွက်တွေကအကုန်လုံးပြတ်ပြီးတော့then consolidation လို့ခေါ်တာပေါ့လေကွက်အကြီးကြီးလုပ်ပြီးတော့ရေပေးမယ်ဆိုရင်သိကောင်းမယ်ဒါယူရီးယားမှာကျွန်တော်အများကြီးလုပ်နေပါတယ်တုတ်တဲ့ရေကတာတိဆောက်နိုင်တဲ့နည်းပညာတွေရှိတော့လည်းပဲအဲ့ဒီနှစ်ချက်ကိုလေ့လာပြီးတော့ထည့်သွင်းစဉ်းစားတယ
်နည်းပညာတွေတုတ်တက်လာတာနဲ့အမျှဆင်မြောင်းတာတမန်တွေကိုကောင်းတဲ့ကောင်းအောင်ဆောက်လုပ်နိုင်ပေမယ့်ဒီဆယ်တွေကနေရေပေးရမယ်စိုက်ပျိုးမြေတွေရဲ့အနေထားကရောအိန္ဒိယနိုင်ငံတွေနဲ့ပါကွာပါတယ်
အလင်းကိုဆွန်စီချင်းယူရီးယားမှာအများကြီးလောက်ထားတယ်။အဲ့လားဒေးမြောင်မောချိလိုက်ရင်ကိုပဲတီးတယ်။မင်းလာတော့ဒီစိတ်ကများနားလေးကိုရောက်တဲ့အခါမှာအပေါ်နေမြင်ရတဲ့လေကွက်လေးတွေဟာငယ်လေးတွေပဲ။အကန့်လေးတွေငယ်တော့အကြည့်တယ်ပေါ့ဗျာ။သူယူရီးယားမှာဆိုရင်ကြီးတယ်အကန့်နဲ့။တ တဖက်ကတော့ခင်မီတိုးတဲ့တမန်ကြီးတွေစောက်တယ်ပေါ့လေတဖက်ကမလိုက်နိုင်ဘူးဆိုတဲ့အခါကျတော့ခင်မီတိုးတဲ့နိုင်ငံတိုင်းကရေဘစ်စနစ်ကိုရောက်ဖို့ဟာအများကြီးလိုသေးတယ်လို့ကျွန်တော်ယူဆတယ်တကယ်မလဲအဲ့လိုပဲ land consolidation လုပ်တယ်နောက်ပြီးရေကိုဧက3000ပြီးပြီအဲ့ဒီကဧက3000ထုတ်တဲ့ရေကိုတနည်းမှာ storage tank လုပ်တယ်လုပ်ပြီးအဲ့ဒီကတခါထပ်ပြီးတော့ irrigate လုပ်တယ်20 30လောက်ဆိုတော့ irrigate လုပ်တယ်ကျွန်တော်တို့စီမှာတစ်စက်မဲ့ irrigation လုပ်ပြီးတော့ထုတ်ပြန်တဲ့ရေတွေပဲရောက်သွားမှလည်းမသိဘူးအသုံးလည်းမချဘူးပေါ့လေဆိုတော့အဲ့ဒီအချက်တရားစားခင်မီတိုးတဲ့ရေ business မျိုးကိုကြည့်တတ်ဖို့လိုရတယ်ကျွန်တော်ထင်တယ
်ဟုတ်ကဲ့ပါဆရာဆင်မြောင်းအနေနဲ့ပေါ့နော်လဲဦးပေးဝေတဲ့ရေနဲ့လူတွေတောက်သုံးမှုရေကိုဘယ်လိုအတိုင်းအတာတွေကန့်သက်ထားပါလဲဆရာသူ့ရဲ့အမျိုးအစား quality တွေရအ
ဲ့ဒီအချက်ကသိရကြည့်တယ်အဲ့ဒီအချက်ကိုဆင်မြောင်းအနေနဲ့လည်းသတိစဉ်းစားတဲ့အချက်တရားလိုအပ်နေတယ်လို့ထင်တယ်။ဘာလို့လဲဆိုတော့ဆင်မြောင်းစီမံကိန်းလုပ်တဲ့အခါမှာဆေးရည်ပြီးအေရိယာကိုပဲသူကနည်းနည်းများများကိုစဉ်းစားပြီးတော့ပုံစံထုတ်တယ်ပေါ့လေ။ဒီကနေ့ကျတော့ပစ်စုံရေချင်မျိုးနဲ့လုပ်တင်တယ်။အဲ့ဒီချက်တည်းကဆင်မြောင်းစီမံကိန်းရေရင်းမြစ်ပုံပြေးစီမံကိန်းတွေမှာစဉ်းစားမယ်ချက်တည်
း။ Okay ။လူတွေတောက်သုံးမှုရေကြတော့ပို့ပြီးတော့တတိထားမှာပ
ေါ့။ဟုတ်တယ်။လူတွေတောက်သုံးမှုကဒီကိုတန့်စင်မှု filtration လို့ဆိုတဲ့အနေကိုကြောဖြတ်ပြီးမှနောက်တခါပို့တတ်ပြီးတော့မှအနေကိုရေးပေးဝေတဲ့အနေမျိုးသုံးတော့ irrigation အနေနဲ့ကဓာတ်တွေကိုစဉ်းစားစရာမလိုအောင်ရေးကြည့်တာကဓာတ်တွေကို pipeline ဆွဲပြီးတော့ဆိုင်ပို့နိုင်မှုအရေးကြီးတယ
်။လေယာဉ်စိုက်ပျိုးရေးကဏ္ဍဖွံ့ဖြိုးတိုးတက်လာစေဖို့တည်ဆောက်မဲ့ဆင်မြောင်းတာတမန်တွေကိုစီမံကိန်းတွေမချခင်ကတည်းကစမ်းစစ်ဖို့လိုအပ်တယ်လို့ဆောက်ပြီးသားဆယ်ရီတဲကဒေသခံတွေအတွက်အကျိုးမရှိတဲ့ဆယ်ရီအတွက်ပါပြုပြင်နိုင်တာတွေကိုရှာဖွေဖော်ထုတ်ဖို့လိုအပ်နေပြီဆိုတာကိုတင်ပြရင်းဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါစေနောက်တစ်ပတ်မှာပြန်ပြီးဆုံကြအောင်ပါ